ယူရိုနဲ့ဆီးရီးယားနိုင်ငံတွေကအဲစခန်းတွေမှာလူသစ်စုဆောင်တာနဲ့ငွေမဲခွာချတာတွေကိုတာဝန်ယူထားတဲ့အရှိတောင်အားစဒေသကထင်ရှားတဲ့ IS ခေါင်းဆောင်နှစ်ယောက်ကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနအာဏာပိုင်တွေကကြာသပတေးနေ့မှာတန်ခတ်ရေးယူလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားမိုဟာမက်ဘာဂျွန်တန်တိုမိုနဲ့မလေးရှားနိုင်ငံကမိုဟာမက်ဂျဒီတို့ကိုအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS အဖွဲ့တွေကိုငွေကြေးအရရောလုပ်ငန်းပိုင်းမှာပါအထောက်ပံ့ပေးနေတာနဲ့စစ်ပွဲတွေမှာလူသစ်စုဆောင်တာတွေလုပ်နိုင်ဖို့အာရှကနေငွေကြေးပေးဖို့တဲ့အတွက်အထူးသတ်မှတ်ထားတဲ့ကမ္ဘာ့ကျန်းဖတ်သမားများစာရင်းမှာထည့်သွင်းလိုက်ပါတယ်။သူတို့နှစ်ယောက်ကိုအဲဒီစာရင်းမှာထည့်လိုက်တဲ့အတွက် ISIS အဖွဲ့တွေကိုအထောက်ပံ့ပေးနေတဲ့သူတွေကိုကြီးကြီးမားမားသတိပေးကြက်ထုတ်လိုက်တာဖြစ်တယ်လို့ဒေတာတွေမှာပါအကျန်းဖတ်ဝါဒကိုတိုက်ဖြတ်ဖို့နဲ့အကျန်းဖတ်ဝါဒကိုငွေကြေးထောက်ပံ့နိုင်တဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့တန်ဋိဌာန်ကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်မန္တလေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးJohn E. Smith ကကြေညာချက်မှာပြောထားပါတယ်သူတို့နှစ်ဦးပါဝင်အမေရိကန်အစိုးရကနံခတ်ပိတ်ဆို့လိုက်တဲ့သူ9ဦးရှိပြီးတော့အဲ့ဒီထဲမှာ IS ဘက်ကိုထောက်ခံလို့ပြီးခဲ့တဲ့ကထောင်ချခံရတဲ့ပတင်ကအစ္စလာမ်တရားဟောဆရာအဂျမ်ချောဒရီလည်းပါဝင်ပါတယ်အမေရိကန်မန္တလေးဝန်ကြီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကအခုလိုတံခတ်ပိတ်ဆို့လိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေနဲ့နိုင်ငံသားတွေအနေနဲ့ဒီလူတွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်လိုက်သလိုအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ